Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာအောက်တိုဘာ23ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားမှာပ
ါဟုတ်ကဲ့ပါရှင်ကျွန်မကတော့အီတန်စင်ပါအင်္ဂါညပိုင်းထိတဲရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူကရိန်းမှာရှေ့ရပိုင်းတွင်ဒီရုရှားဘက်ကတိုက်ခိုက်မှုတွေတိုးလာနိုင်တဲ့အကြောင်းအမေရိကန်တရုတ်ကသတိပေးထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နှုန်လင်းဟိစာဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာလူဝင်ကြဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ဂျပန်နိုင်ငံသားရိုက်ကူရီသမားနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးတို့တယ်လီဖုန်းဆက်သွယ်ရခဲ့ပါတယ်။ဒီလိုထိတဲ့ရမြန်မာနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။သတင်းပေးပို့ချက်တွေကိုတင်ပြပေးတဲ့အခါမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အကြောင်းနဲ့အတူ
တိုက်ပွဲကတော့မနေ့အစောပိုင်းတော့ကကျေရပါလိမ့်7နာရီကျော်9နာရီလောက်တော့စပြီးတော့ဖြစ်တယ်။ဒါအခုတက်ရှိမှာတိုက်ပွဲဖြစ်ပွားနေသေးတယ်
။ကရင်ပြည်နယ်မြဝတီဝော်လီလမ်းပေါ်ကခြေရွာတွေကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်နေတဲ့အကြောင်းသတင်းဖိတ်ပို့ချက်အပြည့်အစုံမှာနှာစင်ကြရပါမယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အနီးကတိုက်ပွဲတွေကြောင့်တိတ်ဆောင်လာတဲ့စစ်ပြေးဒုက္ခသည်တွေစားတောက်ရိတ်ခဲကြုံနေရတာနဲ့ကြောက်တော်ပလက်ဝရေလမ်းကြောင်းကိုစစ်ကောင်စီကပြန်ဖွင့်ပေးလိုက်တာစတဲ့သတင်းဖိတ်ပို့ချက်တွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာ ISP မြန်မာကတင်ဆက်ပေးတဲ့မြင်ကွင်းကျဲမဆုနဲ့ကဘာတလွားခီးတော့အစီအစဉ်တွေကိုနှာစင်ကြရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ဒေါခင်မျိုးသက်တို့ကတင်ပြပေးကြပါပါခင်ဗျာ
။ယူကရိန်းရဲ့သားနဲ့အစိုးရအခြေခံအဆောက်အုံတွေကိုလာမယ့်ရက်ပိုင်းတွင်မှာရုရှားဘက်ကနေပူပြီးတော့တိုက်ခိုက်တာတွေလုပ်နိုင်တဲ့အကြောင်းမြို့တော်ခီးဖ်ကအမေရိကန်တရုတ်ကသတိပေးထားပါလိမ့်။ဩဂတ်လ24ရက်မြက်ပြတ်မှာကြာရောက်မဲ့ယူကရိန်းလွတ်လပ်ရေးနေ့မှာရုရှားဘက်ကတိုက်ခိုက်မှုတွေတိုးလှုပ်လာနိုင်တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကလည်းသတိပေးထားတာပါ။ဖြစ်နိုင်ရင်အမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံတွေကနေထွက်ခွာသွားဖို့အမေရိကန်တရုတ်ကသတိပေးထားပါလိမ့်။ဩဂတ်လ24ရက်နေ့မြက်ပြတ်ပုတ်တူးနေ့ဟာဆိုရင်ဆိုဗီယက်ပြည်ထောင်စုအုပ်ချုပ်မှုလက်အောက်ကနေယူကရိန်းနိုင်ငံလွတ်လပ်ရေးရတဲ့32နှစ်ပြည့်ရလည်းဖြစ်တဲ့အပြင်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာ6လပြည့်တဲ့နေ့လည်းဖြစ်ပါသေးဒီနှစ်တော့စစ်ပွဲတွေကြားမှာလွတ်လပ်ရေးနဲ့အထိမ်းအမှတ်ပွဲတွေမကျင်းပမှာမဟုတ်ပါဘူးဒီနေ့အင်္ဂါနေ့မှာတော့ပိုလန်သမ္မတအန်ဒရစ်ဒူတာယူကရိန်းနိုင်ငံမြို့တော်ကီးဖ်ကိုသွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဇလင်စကီအပါအဝင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစစ်ရေးစီးပွားရေးနဲ့ယူကရိန်းအတွက်လူသားချင်းစာနာမှုအထောက်ပံ့တွေပေးမယ့်အကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါသေး
သမရဟောင်းဒေါ်နယ်ထရမ့်ရဲ့ Florida Mar-a-Lago နေအိမ်ကနေတင်းသွားတဲ့ဆေးရစတန်းတွေကို Federal စုံစမ်းစစ်ဆေး Bureau FBI ကတုံ့သက်စစ်ဆေးခွင့်ယာယီပိတ်ထားဖို့ထရမ့်ရဲ့ရှင်းနေတွေက Federal အစိုးရတရားသူကြီးတူထံရှောက်ထားလိုက်ပါတယ်။မလိုက်မှုမရှိတဲ့အထူးတာဝန်ခံတဦးကိုခန့်ပြီးမှတုံ့သက်စစ်ဆေးမှုပြန်ပြီးလုပ်ဖို့ရှင်းနေတွေကတောင်းဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကသမရဟောင်းထရမ့် Mar-a-Lago နေအိမ်ကို FBI ကဝင်ရောက်ရှာဖွေပြီးဆေးရစတန်းတွေယူသွားတဲ့လုပ်ရဟာအုပ်ချုပ်မှုအာဏာခံစား권ကိုဂရုမစိုက်ဘဲအတင့်ရဲလွန်းတဲ့လုပ်ရဖြစ်တဲ့ဆိုပြီးတရားရုံးလျှောက်ထားချက်ထဲမှာရှေ့နေတွေကပြောပါတယ်။တဆိုင်သူသာဖတ်ရှု권ရှိတဲ့ထိတ်တန့်စီစဉ်မှတ်တမ်းတွေကိုသမ္မတတာဝန်ပြီးဆုံးခဲ့တဲ့နောက်ပိုင်းသမ္မတဟောင်းထရမ့်တရားမဝင်ယူဆောင်ထားခြင်းရှိမရှိ FBI ကစုံစမ်းနေတာပါ။လုံခြုံရေးအဆင့်သတ်မှတ်ထားတဲ့စီစဉ်70စုံကို Florida နေအိမ်ကနေဒီလအစောပိုင်းမှာ FBI ကတင်စီရမိတာဖြစ်ပြီးဒီထဲမှာအစိုးရဌာနတွေမှာပဲထားရတဲ့နိုင်ငံတော်ရဲ့အဆင့်မြင့်ဆုံးထိတ်တန့်လုံခြုံရေးအဆင့်စတန်းထိုးထားတဲ့ဆေးရစတန်းတွေပါနေပါတယ်။ဒီနေ့အစပိုင်းမှာလည်းထရမ့်သမ္မတတာဝန်ကနေပြီးဆုံးသွားချိန်မှာအမျိုးသားမော်ဂွန်တိုက်ကနေသူ့ကိုသူတို့တွေထိမ့်သိမ်းရမယ့်ဆေးရစတန်းပါပုံးတွေကိုဖလော်ရီဒါနေအိမ်ကနေပြီးတော့တည်ယူခဲ့တာဖြစ်ပါတယ်။
ကလသမကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟိစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာခီးစဉ်နဲ့သွားရောက်နေပြီးတော့ရေဂျာဒုက္ခသည်ပြည်နေထိုင်တဲ့ကော့ဆက်ဘဇာဒုက္ခသည်စခန်းကိုဒီနေ့သွားရောက်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကလသမကမဟာမင်းကြီးယုံ UNHCR ပြန်ကြားရေးတာဝန်ခံကပြောပါသေး
We will be meeting with refugees to fully understand how they are living in this moment and also what their hopes for the future are. including
ဒုက္ခသည်တွေလက်တလုံးနေထိုင်နေရတဲ့အခြေအနေနေရာပြည်ရဲ့အနာဂတ်မျှော်လင့်ချက်တွေကိုအပြည့်အဝနားလည်နိုင်ဖို့အတွက်ဒုက္ခသည်တွေနဲ့ကုလအထူးကိုယ်စားလှယ်ညှော်လင့်ဟေကာကိုယ်တိုင်တွေ့ဆုံသွားမယ့်အကြောင်းခီးစဉ်မှာအတူလိုက်ပါလာတဲ့ UNHCR ပြန်ကြားရေးတာဝန်ခံ Regina Della Portella ကပြောပါတယ်။2019ရခိုင်ပြည်နယ်တွင်းမှာအကြမ်းဖက်မှုတွေကြောင့် Rohingya ဒုက္ခသည်တိုင်းနေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့9နှစ်ပြည့်တဲ့အချိန်မှာပဲအထူးကိုယ်စားလှယ်ဟေကာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာပါ။မြန်မာနိုင်ငံဘက်ကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်ဖို့ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စီးရင်ကိုပေးရခြင်းမရှိဘူးဆိုပြီးမကြသေးခင်ရက်ပိုင်းတွင်စစ်ကောင်စီအကြီးအကဲနဲ့အနော်လင်းဟေစာတို့တွေ့ဆုံတဲ့အချိန်မှာစစ်ကောင်စီဘက်ကပြောဆိုထားပါတယ်။ဒီတော့တွင် Rohingya ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ရန်ပုံငွေပြတ်လတ်နေရကြောင်းနိုင်ငံတကာကအလူရှင်တွေဝိုင်းဝန်းကူညီလှူဒါန်းကြဖို့လေ UNHCR ကဒီနေ့ထပ်ပြီးတော့ပန်ကြားလိုက်ပါတယ်။တင့်တော်တဲ့အာဟာရနေထိုင်ဖို့အမိုးကနေရာထိုင်ရေးစရာတွေကိုအဓိကလိုအပ်နေတဲ့အကြောင်း UNHCR ရဲ့ညင်ညာချက်မှာဖော်ပြထားတာပါအထူးကိုယ်စားလှယ်ဟေစာရဲ့၄ရက်ကြာဘင်္ဂလားဒေ့ရှ်ကိစ္စံအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်မာဆူဘင်မိုမင်နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့နိုင်ငံသားရေးဝန်ကြီးဒေါက်တာ AK အဗ်ဒူမိုမင်နဲ့ဝန်ကြီးချုပ်ရှေခါစင်ညာတို့နဲ့လည်းနှုတ်ဆက်တွေ့ဆုံမဲ့အကြောင်း Daily Bangladesh စီစဉ်မှာရေးသားထားပါတယ
်မြန်မာနိုင်ငံမှာထိန်းသိမ်းခံရတဲ့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တမ္မတ်ကြီးတို့တယ်လီဖုန်းဆက်စကားပြောခွင့်ရခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဌာနဝန်ကြီးဌာနအရာရှိတူပြောကြားချက်ကို The Manichi သတင်းမှရေးပါတယ်။တိုရုကူဘိုတာဟာမြန်မာနိုင်ငံကဆန္ဒပြပွဲသတင်းယူရင်ဇူလိုင်30ရက်နေ့မှာအဖမ်းခံခဲ့ရတာပါ။သူဟာဆန္ဒပြပွဲမှာကိုယ်တိုင်ပါတယ်လို့လူမှုကြီးကြပ်ရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်ကောင်စီဘက်ကဆွတ်ဆွဲပါတယ်။အဖမ်းခံရပြီးနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာဂျပန်တမ္မတ်ကြီးအီချီရိုမာရူယာမနဲ့တိုရုကူဘိုတာတို့ပထမဆုံးဆက်သွယ်စကားပြောခွင့်ရခဲ့တာဖြစ်ပါတယ်။တိုရုကူဘိုတာဟာကျမ်းမာရေးကောင်းမွန်ကြောင်းနဲ့သူ့ပေါ်မတော်မတရားလုပ်တာမျိုးမရှိဘူးလို့ပြောတယ်လို့နိုင်ငံရေးဌာနရဲ့ပြောကြားချက်ကိုသတင်းစာမှာဖော်ပြပါတယ်။သူ့မှုကိုဒီလာဆန်စတင်စစ်ဆင်နေတာဖြစ်ပြီးဂျပန်အစိုးရဘက်ကရှေ့နေတဲ့တခြားအကူအညီတွေပေးမဲ့အကြောင်းတမ်မတ်ကြီးကဘက်ကနေကန့်လန့်ထားတာပါ။လူချင်းတွေ့ဆုံခွင့်ဂျပန်တန်ယုံကတောင်းခံတာကိုတော့ COVID-19 ကာယောဂါကာကွယ်ရှင်းနေတဲ့တခြားအကြောင်းတွေကြောင့်ဆိုပြီးစစ်ကောင်စီဘက်ကညှင်းဆို့ထားပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းထုံမီတာ 32 kHz 9303နဲ့9383ညလိုင်းထုံမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနည်းလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။အင်္ဂါညထိပ်တန်းရသေးနေကိုဆက်ပြီးတော့ထုတ်လင်းပေးနေတာဖြစ်ပါတယ်။အာထီလိုက်စားမှုနဲ့ထောင်နဲ့ဆနေနဲ့ကြားခံထားရတဲ့မလေးရှားဝန်ကြီးချုပ်ဟာနာဂျစ်ရာဇက်ရဲ့နောက်ဆုံးအယူခံပယ်ချခံလိုက်ရပါတယ်။အမှုပြန်စစ်ဆေးဖို့ဒီတစ်ချိန်လျှောက်လဲချက်အယူခံဟာနောက်ဆုံးအချိန်ဖြစ်ပြီးတော့သူ့ပေါ်မှာထောင်နဲ့စီရင်ချက်ချမှတ်ထားတာတွေကိုလည်းပတ်လည်ပေးဖို့ပြန်လည်စစ်ဆေးဖို့ကိုဝန်ကြီးချုပ်ဟောင်းရာဇက်ကမျှော်လင့်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်တရားသူကြီး၅ယောက်ပါတဲ့ဖက်ဒရယ်တရားရုံးကတင်းကြီးတင်းညွတ်ထဲပယ်ချခဲ့တာပါ။အခုလိုနောက်ဆုံးအချိန်အယူခံပယ်ချခံလိုက်ရတာကြောင့်ထောင်နဲ့ကိုချက်ချင်းစတင်ကြားခံရမှာဖြစ်ပြီးထောင်ချခံရတဲ့ဒီထောင်ချခံရတဲ့ပထမဆုံးဝန်ကြီးချုပ်ဟောင်းဖြစ်သွားပါတယ် 1MDB ဘဏ်ရင်းနှီးမြှုပ်နှံမှုရေမုံငွေအလွဲသုံးစားလုံးမှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေနဲ့ဝန်ကြီးချုပ်ဟောင်းနာစစ်ကိုထောင်တန်း၁၂နှစ်ချမှတ်ထားလဲဖြစ်ပါတယ်အသက်69နှစ်အရွယ်နာဂျစ်ရာဇက်ဟာသူဝန်ကြီးချုပ်တာဝန်ယူစဉ်2009ကနိုင်ငံတော်ဗန်ဒါငွေအမေရိကန်ဒေါ်လာ 4.5 ဘီလီယံနဲ့စတင်တည်ထောင်ခဲ့တဲ့ 1MDB ဘဏ်ကငွေတွေကိုခိုးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံထားရလဲဖြစ်ပါတယ်
အာဂျင်တီးနားဒုသမ္မတခရစ်စတီနာဖာနန်ဒက်စ်ကိုအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းရပ်တွေအတွက်သူ့မိတ်ဆွေနဲ့အပေါင်းအသင်းတွေကိုစီးကမ်းနဲ့မညီပဲကန်ထရက်ချပေးတဲ့ရာဇဝတ်မှုကျူးလွန်မှုလှုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့ထောင်နဲ့ဆက်နေတဲ့အတူပြည်သူဝန်ဆောင်မှုလုပ်ငန်းလှုပ်ဆောင်ခွင့်ရာသပ်ပန်တားမြစ်ပေးဖို့အစိုးရရှေ့နေတွေကတရားသူကြီးကိုတင်းနှံလာနေကရှောက်ထားခဲ့ပါတယ်2009ခုနှစ်ကနေ2015အထိသမ္မတတာဝန်ထမ်းဆောင်ခဲ့ပြီး2019မှာဒုသမ္မတဖြစ်လာတဲ့ဖာနန်ဒက်စ်အမှုကိုရှောက်ထားရမှာအစိုးရရှေ့နေဒီယေဂိုလူစီယန်နီကဒါဟာအာဂျင်တီးနားနိုင်ငံမှာတစ်ခါမှမကြုံဘူးတဲ့အကြီးမားဆုံးအဂတိလိုက်စားမှုဖြစ်ကြောင်းတင်ပြခဲ့တာဖြစ်ပြီးဒီအဂတိလိုက်စားမှုကြောင့်နိုင်ငံအတွက်အမေရိကန်ဒေါ်လာ1ဘီလီယံဘူးလောက်နစ်နာရတယ်လို့ပြောပါတယ်ဖာနန်ဒက်စ်ကသူ့အပေါ်မှာဆွဲချက်ကို အမှုရင်ဆိုင်နေရတဲ့တုံးနှစ်တာကာလအတွင်းပြင်းပြင်းထန်ထန်ညှင်းဆုပ်ခဲ့တာဖြစ်ပြီးတရားသူကြီးတွေကသူ့အတွက်စီရင်ချက်ချထားပြီးဖြစ်တယ်လို့ဒီစီရင်ချက်ကိုပါလက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းပြောပါတယ်။ဒါပြင်အခုလိုတရားဆွဲဆိုတာဟာသူ့ကိုနောက်တစ်ချိန်ပြန်ပြီးအရေးမခံအောင်လုပ်ဖို့ကြိုးစားရတာဖြစ်ပြီးသူမရဲ့မိတ်ဆွေတွေကတော့ဒါဟာနိုင်ငံရေးရလှုပ်ဆောင်ချက်လို့သတ်မှတ်ကြောင်းပြောပါတယ်။သမရယုံကလည်းဖန်နန်တက်စာတရားရုံးနဲ့သတင်းမီဒီယာတွေရဲ့အသားကောင်ဖြစ်ကြောင်းပြောပြီးသူမဘက်ကရက်တည်ခဲ့တာဖြစ်ပါတယ်။လက်ရှိသမရအယ်ဘာဒိုဖန်နန်တက်စ်ကလည်းဒုသမရနဲ့တသားတည်းရှိကြောင်းလူမှုမီဒီယာတွေမှာရေးပါတယ
်။နယူးဇီလန်နိုင်ငံမှာကေယောဂါနဲ့ပတ်သက်ပြီးအစိုးရရဲ့ကင်တွယ်မှုပေါ်မှာသဘောမတွေ့တဲ့ပြည်သူ2000လောက်ဒီနေ့အင်္ဂါနေ့မှာလွှတ်တော်နာမှာကြီးတဲ့ဆန္ဒပြခဲ့ကြပါသေးတယ်။လွန်ခဲ့တဲ့6လတုန်းကအကာအကွယ်ဆီးထိုးတာကိုဆန့်ကျင်တဲ့ဆန္ဒပြသူတွေလွှတ်တော်ဝန်ထမ်းမှာသတင်းသုံးပတ်ကြာတဲထိုးပြီးတော့နေထိုင်ပြီးဆန္ဒပြခဲ့တဲ့လူတွေကတော့လုတ်ခဲ့တဲ့လူမျိုးလုတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုပြီးတော့ဒီလူအုပ်ထဲကတချို့ကပြောပါတယ်ကိုဗစ်ကရောဂါအစာပိုင်းတုန်းကတော့အကျန်းမာရေးဝန်ထမ်းတွေဆရာဆရာမတွေရဲဝန်ထမ်းတွေမိသက်သမားတွေနဲ့စစ်သားတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုပြီးတော့နယူးဇီလန်အစိုးရကသတ်မှတ်ထားခဲ့တာပါအခုစတိုးဆိုင်တွေမှာနှာခေါင်းဆီးမဖြစ်မနေတက်ရမယ်ဆိုတဲ့သတ်မှတ်ချက်အပါအဝင်ကိုဗစ်ဆိုင်ရာလက်ရှိစီမင်းစည်းကမ်းတွေနဲ့အစိုးရရဲ့ကင်တွယ်ပုံပေါ်မှာဝေဖန်တဲ့ဆန္ဒပြသူ2000လောက်ကလွတ်တော်ဝန်ထမ်းကိုဝင်လာချိန်မှာတစ်ဖက်ကလည်းအစိုးရရဲ့လုပ်ရက်တွေကိုထောက်ခံတဲ့ဆန္ဒပြသူရာဂလန်းလောက်ကလည်းလွတ်တော်နာမှာစုဝေးခဲ့ကြပါလိမ့်နှစ်ဖက်အပြန်အလှန်အော်ဟစ်ပြောဆိုကြတာရှိပေမဲ့လေကိုတိလက်ရမလုံနိုင်အောင်ရဲဝန်ထမ်းတွေကကြားခံပေးခဲ့ပါတယ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲကို Freedom and Rights Coalition အဖွဲ့ကစီစဉ်တာဖြစ်ပြီးကိုဗစ်ဆိုင်ရာအစိုးရရဲ့ကန့်သတ်ချက်တွေကိုဗစ်အကြောင်းပြုပြီးတော့စီးပွားရေးလုပ်ငန်းတွေပိတ်ပင်ရတာစိုက်ပျိုးရေးကဏ္ဍတဘာဝပတ်ဝန်းကျင်ဆိုင်ရာအစိုးရရဲ့စီကံချက်အစရတွေကိုစန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အစိုးရကိုဝေဖန်တဲ့ဆန္ဒပြသူတချို့ကတော့နောက်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဂျက်စင်နာအာဒန်ရာထူးကနေပြုတ်ဖို့မျှော်လင့်နေတယ်လို့ပြောဆိုကြပါတယ်
တရုတ်နိုင်ငံရဲ့အကြီးဆုံးရေချိုခံကြီးဖြစ်တဲ့ဂျန်စီပြည်နယ်ထဲကပူယန်ကန်ရဲ့အခြေဝန်းဟာမုန်းကောင်ရေချတဲ့ဒဏ်ကြောင့်မူလာတဲ့25ရာခိုင်နှုန်းလောက်ကျော့သွားပြီဖြစ်ပါတယ်။ဒီကန်ရေးနဲ့စိုက်ပျိုးနေတဲ့ကောက်ပဲတည်နှံတွေအတွက်ရေရအောင်အလုပ်သမားတွေနဲ့မြောင်းဖော်ပေးနေရပါတယ်။ကုန်းတွင်းရန်ကြီးဖြစ်တဲ့ပူယန်ကန်မှာရင်းမျက်နှာပြင်အခြေဝန်းတိတိသားသားကျော်ပါလာတဲ့အတွက်တရုတ်နိုင်ငံရဲ့ဆန်စပါအဓိကစိုက်ပျိုးရဒေသတစ်ခုဖြစ်တဲ့ဒီဒေသကလေယာတွေကိုရေပေးဝေနေတဲ့သူ့မြောင်းတွေကလည်းရေမရှိတော့ပဲဖြစ်နေတာပါ။ရရအောင်မြောင်းတူးပေးနေသူတွေကလည်းနေပိုင်းမှာနေတာပူတဲ့အတွက်ညပိုင်းရောက်မှသာတူးနိုင်ကြတာဖြစ်ပါတယ်။ပြည်နိုင်ငံရဲ့အနောက်တောင်ဘက်ဒေသမှာအပူချိန်မြင့်မှပြီးတောမီလောင်တဲ့အတွက်လူပေါင်း1500လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးရတယ်လို့မုန်းကောင်ရေရှားအခြေအနေကြောင့်ရေရလျှက်စစ်ဆေးအောင်တွေကညက်စင်ပြီးလည်းတိတ်မထုတ်နိုင်နဲ့ဖြစ်နေတာပါ။မုန်းကောင်ရေရှားပြီးအပူချိန်ပြင်းထန်မှုကြောင့်ကောက်ပဲတိနံတွေညှို့ကုန်တယ်လို့ရန်စီမြင့်မှကြီးပြောင်းပါဝင်မြေချောင်းတွေလည်းအခြေထွက်နည်းလာတဲ့အတွက်ကုန်တင်မော့အတော်လာကိုထိခိုက်စေပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုမအိတ်တန်စင်နဲ့ဒေါက်ကင်းပြသက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပြပိုချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဆုံးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်သတင်းနဲ့ဆက်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ဒုက္ခသည်တွေမြန်မာနိုင်ငံဘက်နေရပြန်ဖို့ဆိုရင်စစ်ကောင်စီဘက်ကအလုံခြုံရေးအရအာမခံချက်ပေးဖို့လိုမယ်လို့ကောက်ဆစ်ဘဇာဒုက္ခသည်စခန်းကခေါင်းဆောင်တူက VOA ကိုပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဖို့ပြင်ဆင်နေချိန်မှာဒုက္ခသည်တွေဘက်ကသဘောထားကိုပြောဆိုတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းပြပိုချက်ကိုမအင်ဂျင်နိုင်ကပြောပြပေးပါပါခင်ဗျ
ရိုဟင်ဂျာဒုက္ခသည်တိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဟာအခုဆိုရင်9နှစ်တာကာလတည်းကိုရောက်လာနေပါပြီ။သူတို့တွေပြန်လာနိုင်ရေးမျှော်လင့်ချက်ကအခုချိန်ထိမရေမရာရှိနေတုန်းပဲလို့ Cossacks Bazaar မှာရှိနေတဲ့ဒုက္ခသည်တအုပ်ကဆိုပါတယ်။နေထိုင်စားတောက်ရေးနဲ့လုံခြုံရေးအာမခံချက်ရမှသာမြန်မာနိုင်ငံကိုပြန်လာဖို့လှုံ့ဆော်နိုင်မှာဖြစ်တယ်လို့အစ္စလမ်ဘာသာဝင်ဥမ္မမောင်က VOE ကိုခုလိုပြောပါတယ်။ဘင
်္ဂလားဒေ့ရှ်နိုင်ငံက Security ကိုတောင်းဆိုထားတယ်ကျွန်တော်ရင်းမူလာနေရာဖက်တဲ့မြန်မာနိုင်ငံမှာကျွန်တော်တို့ချိန်ခဲ့တဲ့ဟုတ်စာဖြစ်စီဖိုင်ခံကကိုလုံးဖင်လေးပြရမယ်ကျွန်တော်တို့နိုင်ငံစားကွာတွေကိုတောင်းဆိုတာရသူတို့ဘာတကုံးမလဲထူကြရောပြီးတော့ဆက်စင်နာရုပ်တိကိုတို့ဖင်တာဘာတကုံးမလဲမရှိဘူးအတေကတော့ကျွန်တော်တို့မြို့လွန်းတာကဒီဆိုင်ကွန်ဆီလက်ခံမယ်ဆိုလို့ဆိုရင်ကျွန်တော်တို့ရိုဟင်ဂျာတွေနဲ့ဒီမှာထိုင်နေစွန့်နေပြီးတော့ဘယ်လိုလက်ခံမလဲသူတို့ဘယ်လိုစားပြီးတော့လောကြမလဲကျွန်တော်တို့တောင်းဆိုချက်ရှိတယ်ဒါကိုသူတို့ဘယ်လိုလာရောက်နိုင်မယ်လို့ဆိုပြီးတော့ကျွန်တော်တို့နဲ့ဘာတကုံးမလို့ဆိုနေကြတာလည်းမရှိဘူးသူတို့ကအင်တာဗျူးမှာပြတာပဲတွေ့ရတယ်အွန်လိုင်းမှာပြတာပဲသူတို့ကအွန်လိုင်းမှာ news တွေပါတွေ့တာပဲရှိတယ်
ဒီကရက်ရပိုင်းအတွင်း နိုလင်းဟေဇာနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ပို့ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စီးရင်ကိုပေးအပ်ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုပြီးခေါ်ဝေါ်တာကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တဲ့အထောက်အထားပြနိုင်မယ်ဆိုရင်လက်ခံမယ်အကြောင်းပြောဆိုခဲ့တာပါ။နိုင်ငံနှစ်ဖက်စလုံးကဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကြံ့ကြာနေတာနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြစ်တင်လျက်ရှိပါတယ်။ NLD အစိုးရလက်ထက်ကဒုက္ခသည်ပြန်လည်လက်ခံရေးပိုင်းဥတီလှုပ်ဆောင်ခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ပြစ်တင်မှုတွေကြောင့်အထမမြောက်ခဲ့ပါဘူး။အခုဒီချိန်ပြန်လည်လက်ခံရေးပိုင်းကိုစစ်ကောင်စီဘက်ကအသက်သွင်းဖို့လှုပ်လာချိန်မှာပြန်လည်လက်ခံရေးလုံးမဲ့မောင်းတော်ဒေသမှာရခိုင်တပ်မတော် AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတာတွေလည်းရှိနေတာမို့တစ်ဖက်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေရှိနေတယ်လို့ Cox's Bazaar မှာရောက်နေတဲ့အကြောင်းဆရာတဦးဖြစ်တဲ့ Islam ဘာသာဝင်ဦးခင်မောင်ကပြောပါဗျ။တိုက
်ပွဲတွေကတရားဝင်တွေကတရားဝင်တွေတို့ပေါ်လို့မရဘူး။အဲခဏရမှာပြင်းနေတာတာဝဲတောင်းရင်းနေတာလည်းအဆင်မပြေဘူး။အဲ့ဒါအကြီးကျယ်ပြဿနာပါ။အခုမော်လိုတဲမှာရှိနေတဲ့လူတွေမှာမျိုးမျိုးလည်းနာမည်အဖြစ်မတော်လို့မျိုးတရားကနေတရားကိုတော်လို့မရတာနဲ့ထားမရှိဘူး။ဒီလိုအချိန်မှာကျွန်တော်တို့ပြန်ဖို့ဆိုတာဘာမှမဖြစ်နဲ့နားနဲ့ဆိုင်ရှင်ကျွန်တော်တို့မှသူရင်သိပါတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကိုခေါ်တာတကယ်စေတနာမယ်နဲ့ခေါ်တာလား။အဲ့ဒါကိုကျွန်တော်ကမကွန်ထရမှာလေအပေါ်လက်တော့ channel ကလုံးဝအဆမပြေရမယ်တော့အဲ့ဒီမှာရှိနေတဲ့လူတော်မှလူချင်းကိုလုံးဝမရှိဘူး။ဒီလိုအချိန်မှာကျွန်တော်တို့ဘယ်လိုပြန်နိုင်မှာလဲ။
စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့ကုလကိုယ်စားလှယ်ဟာမြန်မာခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာတွားရောက်မှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာဖို့ဖြစ်ပြီးဒုက္ခသည်အရေးအတွက်အဓိကထားတွားရောက်တဲ့ခီးစဉ်ဖြစ်ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့တိုက်ရိုက်တွေ့ဆုံနိုင်ရေးအတွက် Cox's Bazaar ကိုတွားရောက်မှာဖြစ်တယ်လို့မြို့တော်ဂျာကာမှာအာဏာပိုင်တွေလည်းတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေရိုဟင်ဂျာဒုက္ခသည်တိမ့်နေချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့ခေါ်ဆိုမှုကိုအခုချိန်ထိလက်မခံထားပါဘူး။
မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာကချင်းပြည်နယ်အတွင်းဆစ်ဆောင်ဒုက္ခသည်တွေအခြေအနေကိုတင်ပြပေးတော့ပါမယ်အခုတော့ကချင်းပြည်နယ်အတွင်းကတိုက်ပွဲသတင်းကိုပြောပြပါမယ်ကချင်းပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်တိုက်ပွဲပြင်းထန်နေပြီးဩဂုတ်လ23ရက်ဒီကနေ့မနက်မှာတော့မြဝတီဝော်လီလမ်းမ39အနီးကကျေးရွာတွေဘက်ကနေစစ်ကောင်စီတပ်တွေကအလေကြောင်းတိုက်ခတ်မှုတွေပြုလုပ်ပါတယ်ဒီအကြောင်း VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်တိုက်ပွဲတွေပြင်းထန်နေပြီးဩဂုတ်လ23ရက်နေ့မနက်မှာတော့မြဝတီဝလီလမ်းမှာသုံးတပ်ခွေအနီးတစ်ဝိုက်ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးတူရကိုကိုကပြောပါတယ်
အဲမနက်ကတော့စင်တိုင်းတို့လောက်ကဒီမော်ပြားနေပြီးတော့ဒီကြီးတက်တယ် YK 130မီတာအဲတောင်ကွန်းနေပြီးတော့ဒီကြီးတက်တယ်ပေါ့နော်အဲကျွန်တော်တို့ဒီကျဲွားတယ်တိုက်ပွဲကတော့မနက်အစောပိုင်းတော့ကကျဲရပါလိမ့်7နာရီကျော်9နာရီလောက်တော့စပြီးတော့ဖြစ်တယ်နောက်အခုလက်ရှိမှာတိုက်ပွဲဖြစ်ပွားနေသေးတယ်အဲ7နာရီကျော်တော့စပြီးတော့ခင်းထုတ်ရင်တော့ဆောက်ဝဲပြန်တယ်အာနောက်ပြီးတော့ဒီမော်ပြားနဲ့တောင်ကွန်းနေပြီးတော့ဒါတိုက်ရင်လည်းတက်လာပြီးတော့ဟိုကျွန်တော်တို့ဒီတော့တက်ဆောက်ပြီးတော့ဆောက်လုပ်နေပေါ့နော်ဒီတိုက်ဆောင်ဒီနေ့တိုက်ပွဲမှာတော့နှစ်ပတ်တိကျကြာဆုံးနေရှိတယ်။ဒါနဲ့ကျွန်တော်တို့အဲ့ဒါကိုတော့ကျွန်တော်တို့ညဘက်ကမှတင်ထုတ်ပြန်မှုရှိနေ။အခုလက်ရှိမှာတော့တိုက်ပွဲဖြစ်ပေါ်နေသေးတယ်
။လေကြောင်းတက်ခတ်မှုတွေနဲ့ပတ်သက်ပြီးဒေသခံတဦးကလည်းအခုလိုပြောပါဗျ။
ဆယ်နာရီလားပထမတစ်ပြိုင်နဲ့နှစ်စီးလာချပါတဲ့နှစ်စီးအနောက်နဲ့တစီးသုံးခေါက်တစီးနောက်ထပ်သုံးခေါက်ပြင်လာတယ်။ဒီနေ့လေကိတ်ပေါ်မှာလည်းတို့လမ်းထုတဲ့အလုံးကြီးဆယ်ကျဲလောက်ရှိတယ်အခု။ဒီမက်ထော့ကလေးကနေထုတ်သွားတာ။
စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းတပ်ဖွဲ့တွေဟာဩဂုတ်လ22ရက်နေ့ကလည်းမနေ့ကတည်းကနေညနေထိဇက်တိုက်ပစ်ခတ်မှုတွေရှိခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးတူရကိုကိုကလည်းအခုလိုပြောပါတယ်
။9နာရီခွဲနောက်ကနေစပြီးတော့ဒီတောင်းတခွေနားမှာရှိတဲ့ဒါကျွန်တော်တို့ဒီကော်ပိုရာစစ်ကြောင်းတောင်းရင်ထားတဲ့ဒုံမျိုးတောင်းရင်ထားနေတာတွေပေါ့။ဒီနေရာကိုစစ်ကောင်စီကဒါစစ်မျက်နှာများကဖွင့်ပြီးတော့ဒါ ဖြစ်တော်စီလို့ပြောတယ်သူတို့ထုတ်ထားတယ်အဲမှာကျွန်တော်တို့တနည်းကုန်တိုက်ပွဲဖြစ်တယ်ပေါ့သူတို့ကဒီဖလူလေးဒေသမှာဖြေခိုက်တဲ့အမြောက်တပ်ဖွဲ့တွေရနေပြီးတော့တောင်လျှောက်အမြောက်ပြည်ကျန်းသာမှာပြစ်ခတ်တယ်ဒါမလေးကနေနေ9လထုလောက်ဒီဒါပြစ်ခတ်မှုတွေဖြေခိုက်တိုက်ပွဲအကျဉ်းချုပ်ဖြစ်တယ်ပေါ့နော
်ပြီးခဲ့တဲ့တောက်ကြနေ့တုန်းကလည်းလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကိုမျိုးသူရကိုကိုကပြောပါတယ်
တောက်ကြနေ့ကဆိုရင်မနက်ပိုင်းမှာနေ့မစီးနဲ့တကြိမ်ဒီနေ့လေနေ့လေပေါ့နော်၃နာရီထူလောက်မှာနေ့မစီးနဲ့တကြိမ်ဒီတိုက်ပွဲစီပွားရေးနေရာအနီးတစ်ဖက်ကိုကျဲတာဖြစ်ပါတယ်ဗျဟုတ်ကဲ့
ဒီကနေ့ညနေပိုင်း၄နာရီအချိန်လောက်ထိစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးဒေသခံစစ်ဘေးရှောင်တွေကပြောပါတယ်မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်လုံးကအကြဆုံးနဲ့ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိတယ်ဆိုပြီးကော်ပိုရာစစ်ကြောင်းဘက်ကတော့ပြောပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးကရင်ပြည်နယ်မြဝတီခရိုင်တဲကလေကေကောဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေတောင်းနေချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရသလိုစစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်ကြိမ်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင
်။မအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ကချင်းပြည်နယ်အတွင်းကစစ်ရှောင်တွေစားတောက်နေထိုင်ရေးအခက်ကြုံနေရတဲ့တရင်ကိုပြောပြပါမယ်။ကချင်းပြည်နယ်ဖကမြို့နယ်ဆယ်စင်းရွာမှာမကြာခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိမ်းရှောင်လာတဲ့စစ်ပြေဒုက္ခသည်တွေဟာတမခန်ကျေးရွာအနီးတစ်ဝိုက်မှာ900ကျော်လောက်ရှိနေသေးပဲလို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဖကမြို့ဝန်းကျင်မှာလည်း900ကျော်လောက်ခိုးလုံနေသေးဖြစ်ပြီးလူမှုရေးအသင်းတွေအလှူရှင်တွေကကွန်ကြီးဆောင်းလျှောက်ထားပါတယ်။ရေရှည်မှာဆိုရင်အခက်အခဲရှိလာနိုင်တယ်လို့ VO ကပြောပါတယ်။ဖကမြို့နယ်အတွင်းလက်နက်ကင်ပြိပခါနဲ့တိုက်ပွဲတွေကြောင့်စစ်ပြေဒုက္ခသည်တွေတိုးလင့်လာနေတဲ့အခြေအနေဟာစိုးရင်စရာအနေထားမှာရောက်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်။ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုညင်းညာကပြောပြပေးမှာပါခင်ဗျာ
။ဖားကတ်မြို့နယ်ဆယ်စင်းကျေးရွာကစစ်ကောင်စီနဲ့ရှမ်းပြည် SND တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကထိုးစစ်ဆင်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကအပြန်အလှန်တိုက်ခိုက်ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီလ6ရက်နဲ့9ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးနေအိမ်400လောက်မီးလောင်ခဲ့ရပြီးဆယ်စင်းကျေးရွာနဲ့အနီးနားရွာတွေကဒေသခံ2000ကျော်လောက်ဟာတာမခန်နဲ့ဖားကတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ကြပါတယ်။တာမခန်နဲ့အနီးနားကျေးရွာတွေမှာခိုလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုဒုက္ခသည်တွေကိုအကူအညီပေးနေသူတို့က VOA ကိုအခုလိုပြောပါတယ်
။အခုစစ်ကြောင်တွေကလုံးဝတော့တာမခန်မှာ50လောက်ရှိတယ်။နောက်ပြီးတော့ကျွန်တော်ပူမမှာက100လောက်ရှိတယ်။ပြီးတော့ကျွန်တော်ကျေးရွာကိုလည်းညီတော်တို့ရွာလေးမှာလည်း150 100လောက်ရှိကြတယ်ဗျ။အလုံးစုံဒီမှာရအောင်လို့ကျင်းနေတာ။ဖတ်တဲ့တော်တော်လေးရောနောက်ပြီးတော့သူတို့ဟိုသူတို့လေကြောင်းနဲ့သူပြန်တော့ကြတဲ့ဟာရောသူတို့ပြန်အောင်ဆောင်မသိဘူ
း။ဆယ်စင်းကျေးရွာမှာတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်ဒီလ17ရက်နေ့မှာပဲလူထောင်နဲ့ချီတာမခန်ကိုရောက်လာခဲ့တာပါ။တာမခန်မှာနေရာထိုင်ခင်းအခက်အခဲရှိတာကြောင့်စစ်ပြေးဒုက္ခသည်တွေကိုဖားကတ်မြို့နဲ့လုံခင်စိတ်မှုစားတဲ့ကျေးရွာတွေမှာဖြန့်ခွဲနေရာချထားခဲ့ရပါတယ်။ဖားကတ်မြို့အနီးနားကျေးရွာတွေကစစ်ပြေးဒုက္ခသည်တွေအခြေအနေကိုဖားကန့်ဒေတာကကူညီသူတို့ဦးက VOA ကိုခုလိုပြောပါတယ
်။ရောက်တယ်ရောက်တာဖတ်တတ်မှာရောက်တယ်။မော်ချီကဖုန်ကြီးကျောင်းမှာရဲ့နတ်ဖုန်ကြီးကျောင်းရဲ့နောက်ပြီးတော့မော်မုံကဖုန်ကြီးကျောင်းမှာရဲ့ဒီ300လောက်။အဲမော်မုံဖုန်ကြီးကျောင်းမှာနေရာနဲ့90လောက်ရှိတယ်။အဲချားနေရာမှာလည်းအဲ့လိုနေရာတော့နေရာတော့အဲ့လိုခွဲထားတယ်။ဟုတ်လား900လောက်ရှိတယ်ဟုတ်လား။ကျွန်တော်ဒေတာရုပ်ကိုရင်းအတင်းတွေလည်းလိုရရှိတယ်နောက်ဒီကနေဆက်ဆိုတော့အစီအစဉ်အဲ့လိုလားကိုရရှိရတယ
်။တာမခန်ကစေဘေးဒုက္ခသည်တွေကိုကူညီသူကတော့အလူရှင်တွေမရှိတဲ့အတွက်ရေရှည်မှာစေဘေးဒုက္ခသည်တွေရဲ့စားရေးတောက်ရေးဟာအခက်အခဲရှိလာနိုင်ကြောင်းအခုလိုပြောပါတယ်
။ဒီကဲတော့ဒီလိုမျိုးမျိုးတွေပေါ့နော်။ကျွန်တော်ကလည်းအဲ့လိုလူရှင်တွေတော့သွားပါ။ condition တွေပြည်ပြီးတွေးတော့ကျွေးနိုင်မနိုင်ကြရပါဘူးဗျာ။အဲ့လိုရေရှည်ကတော့ဖြစ်တယ်မှာပါတော့
။ဆယ်စင်းကျေးရွာကတိမ်းရှောင်လာသူတို့ဟာမြေကြီးနားမိုးညင်းမိုးကောင်ဟိုပင်မန္တလေးစတဲ့ဒေသတွေဘက်ကိုသွားရောက်တာတွေလည်းရှိပါတယ် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဆယ်စင်းကျေးရွာဘက်မှာစီးရီးတင်းမာမှုတွေဆက်ရှိနေကြောင်းအခုလိုပြောပါတယ
်ခုလိုလိုဆရာတော့တိုက်ပွဲပြန်ဖြစ်တဲ့တင်းကတော့အမတက်ဖို့ခဏအဲကိုယ်တည်းအဆက်ပြေပေါ့နော်အဲအဲ့ဒီတက်မှာအဲဒီစစ်ကောင်စီဘက်ကထူထားတဲ့စစ်ကြောင်းတွေနဲ့ပြန်မရောက်ဖို့စဉ်းစားဖို့ဆိုတော့အဲဆရာတော့ဒီမှာလည်းနေသာဖြစ်ပါတယ်
ဆယ်စင်းကျေးရွာဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းထိစပ်တဲ့ဒေသမှာတည်ရှိရာဖြစ်ပါတယ်။ဒီရက်ပိုင်းမှာတော့ကချင်ပြည်နယ်နဲ့စကိုင်းတိုင်းထိစပ်နေတဲ့ကတာမြို့နယ်ဗန်ဘွေးကုန်းရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA PDF ဖူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်း ဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့သတင်းအသေးစိတ်မသိရသေးဘူးလို့ပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှုယုံ UNOCHA ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဇူလိုင်လနောက်ပိုင်းကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလက်နက်ကင်ပဋိပက္ခနဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေတိုးလာနေတဲ့အတွက်အခြေအနေစိုးရိမ်စရာအနေအထားရောက်နေပြီလို့သတိပေးထားပါတယ်။ဆယ်စင်းကျေးရွာမှာအင်ဂျင်300လောက်မီးရှို့ဖျက်ဆီးခံခဲ့ရပြီးလူ2000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာကူညီမှုညီနိုင်ရေးမှု UNOCHA ကအကူအညီတွေပေးပို့နေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့မြန်မာစစ်တပ်ကအရတားလူနေအိမ်တွေချေးရွာတွေကိုမီးရှို့ဖျက်ဆီးမှုမရှိဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်နက်ကင်တိုက်ပွဲတွေအတွင်းကျေးရွာတွေမှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေရက်ဆက်ထွက်ပေါ်နေပြီးတော့အခုဆိုရင်မြန်မာနိုင်ငံမှာနေအိမ်ဆုံးခွာထွက်ပြေးရသူ6သိန်းကျော်အပါအဝင်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ခိုကိုရမဲ့ဒုက္ခရောက်နေသူသက်တမ်း2သိန်းရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှု UNOCHA ကပြောပါတယ်။ဖားကန့်မြို့နယ်အတွင်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်း UNOCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုနေညာတင်ပြပေးခဲ့တာပါခင်ဗျာ VO American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့ရခိုင်နဲ့ချင်းပြည်နယ်အကြားကအရေးကြောင်းဆက်သွယ်ရေးလမ်းကြောင်းအခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်ပလဝမြို့နယ်မှာအေအေနဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကြောင့်အောက်ခလအစပိုင်းကလေးကပိတ်ထားခဲ့တဲ့ကြောက်တော်ပလဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပြန်ဖွင့်ပေးလိုက်ပါတယ်ဒါပေမဲ့လည်းကုန်စည်တည်ဆောင်ခွင့်ကန့်သက်ချက်တွေတင်းကျပ်ထားတာကြောင့်ပုံမှန်ပြန်လည်ပတ်နိုင်မှုကတော့ခက်ခဲနေတော့မယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအလေးမာကပြောပြပေးပါပါခင်ဗျာ
ဩဂတ်လ18ရက်ပြီးခဲ့တဲ့ကြာတာရင်းတွေကစပြီးကြောက်တော်ပလဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပြန်ဖွင့်ပေးခဲ့တာပါလန်းတွေပိတ်ထားတဲ့အတွက်ကုန်စည်တည်ယူရေးအခက်အခဲတွေရှိခဲ့ပြီးဆရာအပါအဝင်အခြေခံစားတောက်ကုန်ဈေးတွေလည်းတက်ခဲ့ပါတယ်။စစ်ဘေးရှောင်စခန်းတချို့အတွက်ရိတ်ခါထောက်ပံ့တာတွေမရောက်သေးလို့ကြောက်တော်မျိုးနယ်ကနေကူညီပေးနေသူတူကခုလိုပြောပါတယ်
။ဒုက္ခသည်စခန်းကထမင်းစားမတော်နဲ့မြန်မြန်ဘူးလို့ပြောတယ်။ဂျန်နဲ့ဟိုကအစာငါးရိုးတော့ထားလိုက်ပေါ့ဗျာ။ထမင်းအစင်စားရတော့အဆင်ပြေဘူးလို့ပြောတယ်ကြားတယ်။ကျေဦးသုံးလုံးကို2000ကျေဦးသုံးလုံးကို2000လို့တော့မလွေဘူးဟောတအားဟောဈေးနှုန်းတွေကဟောဒီကျွန်တော်တို့ကြောက်တော့မှာဆိုရင်တော့ကျေဦး9000မှ1000လေဟိုကသုံးလုံးကို2000လို့ပြောတယ်အဲ့ဒီပလောက်မှာ
အခြေခံစားတောက်ကုန်ဈေးနှုန်းတွေဈေးတက်ခဲ့သလိုစံဝယ်ယူနိုင်ဖို့လည်းအခက်အခဲတွေကြုံခဲ့ရပါတယ်ရေလမ်းကြောင်းပြန်ဖွင့်ပေးတာရတရပတ်နီးပါရှိပြီဆိုပေမဲ့အခုချိန်ထီတော့စားတောက်ရဲ့အခက်တွေ့နေလုံးပဲလို့ကုညီပေးနေသူနောက်တူကလည်းအခုလိုပြောပါတယ
်ဒီနှစ်ကတော့စိုက်ပျိုးလို့လုံးဝမရနိုင်တော့ဘူးပေါ့နော်တောက်တော်ကနေပြီးတော့ကျွန်တော်တို့ကလိုအပ်တဲ့ဓာတ်မျိုးဩဇာတွေတင်ရတာကိုအဲ့ဒီဘက်မှာလေတနိုင်တစ်ပိုင်ပေါ့နော်ဆိုတော့ဒီနှစ်ကတော့ဒီနောက်တစ်ခုဖြစ်သွားတာကတော့ဆန်ချလို့မရတာအပြင်ဓာတ်မျိုးဩဇာတွေလုံးဝတည့်ခွင့်မရဘူးပေါ့နော်ဓာတ်မျိုးပြောဩဇာချတော့သူတို့ကအကွေးစီတဲ့ရန်နဲ့ပါတယ်လို့လို့ရတယ်ဆိုပြီးတော့အကြောင်း reasonable ပေါ့နော်အဲ့ဒါကြောင်းပြပြီးတော့အတခုရှိတယ်အခုကပို့ပြီးဆိုးအောင်နေတာကအဲ့ဖက်မှာကြတော့ဟိုဒီနှစ်ကစပားရလို့လို့မရဘူးဒီကလည်းဆန်တယ်လို့မရဘူးဆိုတော့ဟိုအခုအခြေအနေကတော့တော်တော်များများရိတ်ခါတွေပေါ့နော်ကျွန်တော်တို့ရှိလာတယ်ဒီဆန်ပေါ်အဓိကဆန်ပေါ့နော်ဆန်ဖြီးရဟိုစားရပေါ့နော်အဓိကတင်ပေါ်တယ်အဲ့ဒီ၃လေးခုကတော့တော်တော်များများအခက်လေးတွေ့နေရဆိုပြီးကျွန်တော်တို့သတင်းလာ
ကြောက်တော်ပလဝရေလမ်းကြောင်းကနေတဆင်းရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းပြည်နယ်ပလဝမြို့နယ်စီစံအဓိကတင်ပို့နေတာပါအေအေနဲ့စစ်ကောင်စီကနှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်ကြောက်တော်ပလဝရေလမ်းကြောင်းဟာမကြခဏဆိုသလိုပိတ်ဆို့ခံနေရပြီးကုန်စီစီးဆင်းမှုပုံမှန်ပြန်လည်ပတ်နိုင်ဖို့ခက်ခဲခဲ့ပါတယ်ညမထွက်ရအမိန့်နဲ့ခီးသွားလာခွင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုကန့်တတ်တဲ့အတွက်ရခိုင်ပြည်သူတွေအပေါ်စားနဲ့ရိတ်ခါအခက်ခဲဖြစ်အောင်တွန်းပို့နေသလိုဖြစ်နေတဲ့အကြောင်းနဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ကလည်းဒီကနေ့ရက်စွဲနဲ့ကြေညာချက်တစ်ဆောင်ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်အတွင်းရေလမ်းကြောင်းပိတ်ဆို့ခဲ့တဲ့အပေါ်ရှင်းလင်းပြောဆိုတာမရှိသေးပါဘူးရှင်
။အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းကြတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းရေးသားပေးပို့လို့ရနိုင်ကြပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြပေးတော့ပါမယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇာတ်လမ်းတွေဝမ်ကလစ်ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်အဲဒီ
ဒီနေ့ကျွန်တော်တို့ကလိုအပ်တဲ့တန်းမျိုးဟောပါအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့လူမှုကွန်ရက်ပေါ်မှာလူကြီးများနေတဲ့အကြောင်းအရာတွေအမေရိကန်နိုင်ငံကြီးအကြောင်းတီးကောင်းစရာ ကမ္ဘာဥရုယာတီဖောက်ပြန်မှုတွေကြောင့်တချို့ဒေသတွေမိုးကြီးရေရှမ်းနေချိန်မှာတချို့အရက်တွေမှာမိုးခေါင်မှုကြောင့်မြေကြီးခန့်ပြီးရေအောက်မြုပ်ဖျားတွေပေါ်လာတာစစ်အတွင်းမြုပ်သွားတဲ့သင်္ဘောကြီးတွေပြန်ပေါ်လာတာတွေတွေ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမင်းနစ်စာသတင်းတို့လေးတွေကိုမိုင်းတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ပြောနိုင်ငံမှာရန်စီမြစ်ကြီးကြတော့ရေအောင်မြုပ်နေတဲ့ဗုဒ္ဓရုပ်ပွားတော်၃စုပေါ်လာတာပါနိုင်ငံအနောက်တောင်ပိုင်းချုံချင်းမြို့မှာမိုးခေါင်ပြီးတော့ရန်စီမြစ်ကြီးခန်းလာလို့ရေအောင်မြုပ်နေတဲ့ကြောက်သားကျွန်းလေးပေါ်ကဗုဒ္ဓရုပ်ပွားတော်တွေရေပေါ်ပေါ်လာခဲ့တာဖြစ်ပါတယ်နှစ်600တန်းရှိလို့ယူဆရတဲ့ဗုဒ္ဓရုပ်ပွားတော်၃စုထွန်းထူထားတဲ့ကြောက်တုံးကြီးမြစ်လယ်မှာပေါ်လာ အမြင့်ဆုံးထိတ်မှာတရှိပါတယ်ရုပ်ပွားတော်တစုကတော့ဂျာဝမ်ပေါ်မှာထိုင်တော်မူနေတဲ့ပုံတော်ဖြစ်ပါတယ်တရုတ်နိုင်ငံအနောက်တောင်ဘက်မှာအပူလိုင်းဖြစ်လို့မိုးခေါင်ပြီးတော့ရန်စီမြေကြီးကမြင်းမြင်းဆင်ဆင်ကြာဆင်းခဲ့တာပါဒီရုပ်ပွားတော်တွေကိုအနီးကပ်ဖူးကျင်နေဆိုတော့ညကန်းကနေပြီးတော့မိနစ်20လောက်လက်ပြကူသွားရတာပါမြေပြင်တက်လာရင်တော့ဒီဗုဒ္ဓရုပ်ပွားတော်ရေအောက်ကိုပြန်မြုပ Kwaji Punilarago, Kuni Bainima, Potri Layabio, Kawata went to Cho Bainima, Moji Yishanitlu, the Cho Bainima, Mokambio, Nitang Eine, Kanchao Layaraba. We all buy it, Dutia she's on Dinumi, a sozo on Itago, Jaduara Maro, Saviana Yama, Dutia Kawa sit in Milduare, sit the Mori Yibo Polawari. We all bama, Kuni Bainui drink. အစိုးရအောင်ဘုခေါင်နေပြီးတော့ဒင်းညွမြေရဲ့အနေဆုံးနေထားကိုရောက်ရှိတာဖြစ်ပါတယ်။ဆာဗီယာနိုင်ငံကိုဆိုဗီယက်တပ်တွေဝင်လာတော့1920ခုနှစ်မှာနာဇီဂျာမနီရဲ့အမြန်ပြန်ဆုတ်ချိန်သူတို့ဒီမြစ်ကြောတွေမှာတမောရီကိုမြှုပ်ပစ်ခဲ့တာဖြစ်ပါတယ်။အခုရေခမ်းတော်ဆာဗီယာရှိပိုင်းဒင်းညွမြေကြောတခြားတမောအစင်း20ပေါ်လာတာပါ။ဒီတမောရီတွေမှာတော့အတုံးမပြူရသေးတဲ့မပေါက်ကွဲရသေးတဲ့ခဲယမ်းမ Gomnigo, Tinda Cotamari. A cooler lobo dre, long as it cool longer, dollar ten thousand la Gonza Melo, Kameyavari. Most Miyadi Jayan Nede, Indiana and Yamaro, Bidde Yabin Dima, Mute Tenlo, Miri Shambio, Muyari, Yi Pong Nangemari. Indiana and Yapine, Shiva Numa, Yedoro, Jiabong, Ogola, Nasetti Yeniga, Duyavari. Mochilo, Yamona, Miri Shambio, Uda Pradesh Pine, Praya Gramu, Luni Yakoti, Yijigavari. Nanga Leva, Media Pradesh Pine Male, Diabin Dima, Sepio, Mochio Melu. Muliwata, Tanaga Jinya Taraba. Nayam Yapine, Shivaima, Moto, Moji Bio, Jiji, Mipu, Murija, Tonya Dreamale, Susuanglu, Nazejo, Tesongayawari. Yane Chide, Yuarile, Mojang, Enri, Yizinemio, Lurile, Pemi Gobio, Gazet Marile, Lurigo, Gedinamo, a chain name ya, dead and lonely Jayawari. Tila Sarongaro. Dine Ogolane, Septimalarima, Moga, Dame, Juanija, Nitane, Juadoma, Psidre, Dine Nesva, Trenon, Gamelu, a soya moli wata, Tana Dawin Shituri, Kamentake Jarapsipari. American Yede, Jizon Sitimotizin, Lithuania Nangango, Ogola Nesanianiga, Yanivari. Baltic data ကိုအလဲကျလာရောက်မှုဖြစ်တယ်ဆိုပြီးတော့ American System ကြီးစိုက်ရောက်နေတာပါ American တက်မှာ22ကမ်းတဲ့အထူးတပ်ဖွဲ့ရဲ့အဓိကတိုက်ရိုက်ရင် USS Kearsarge Cleveda မြို့မှာစိုက်ကပ်ထားပါတယ်ကမ်းတဲ့စစ်စင်ရဲ့အထောက်အကူပြုရဟတ်ယာဉ်တင် Webs အတန်းစားတိုက်ရိုက်ရင်ဖြစ်ပါတယ
် And as we face a serious challenge in this region I'll have to say that this ship is an embodiment of the strength and reach and lethality of the
American စစ်တပ်ရဲ့လက်လန့်မှုနဲ့ပြင်းအားတို့ကိုပြသတာဖြစ်ပါတယ်ဒေတာရင်းကာကွယ်ရေးတွေအမေရိကန်ကအလေးထားမှုကိုကြားသားချက်ဖြစ်ပါတယ်လို့ဗီတူရီးနီးယားနိုင်ငံမှာတာဝန်ကျနေတဲ့အမေရိကန်သံမက်ရောဘတ်ဂီလ်ခရစ်ကပြောပါတယ် USS Kearsarge တိုက်သည်မော်ရဲ့ကုကယ်ရေးမှူးကပတိန်တောမတ်စ်ဟော့ဆာကတော
့ something powerful to contribute and when they do our unified strength is simply unmatched
ဘော်တင်နိုင်ငံတိုင်းမှာစွမ်းအားတစ်ခုစီရှိပါတယ်ဒါရီစုပေါင်းလိုက်ရင်ကျွန်တော်တို့အားကိုဘယ်သူမှမရှင်းနိုင်ပါဘူးလို့ပြောသွားပါတယ်လစ်တိုးရေးနီးယားနိုင်ငံဟာနေတို့အဖွဲ့နဲ့မဟာမိတ်ယူထားတဲ့နိုင်ငံ၃နိုင်ငံတွေကတစ်ခုဖြစ်ပြီးတော့ရုရှားလက်အောက်ပြန်ပြီးတော့သွတ်သွင်းခံရမှာကိုစိုးရိမ်နေတာဖြစ်ပါတယ်အဝါရောင်ပီကက်ချူလေးလန်ဒန်မြို့တော်ကိုရောက်လာခဲ့တာပါလန်ဒန်မြို့တော်မှာကျင်းပတဲ့ပိုကီမွန်ကမ္ဘာချန်ပီယံပြိုင်ပွဲကိုကမ္ဘာတစ်လွှားကပိုကီမွန်ချစ်သူတွေရောက်လာခဲ့ကြတာဖြစ်ပါတယ်ပိုကီမွန်ကပ်ပြားကစားပွဲကိုဥရောပနိုင်ငံတနိုင်ငံမှာကျင်းပတာဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်ပိုကီမွန်ကောင်လေးတွေမှာနာမည်အကြီးဆုံးပီကက်ချူလေးကိုတော့ဒီလန်ဒန်မြို့တော်အေဇယ်ကမ်မာတွေကနေရာတိုင်းမှာတစားစင်ထားတာတွေ့ရတာပါနိုင်ငံပေါင်း58နိုင်ငံကပြိုင်ပွဲဝင်ပေါင်း 9,000 ဒီပြိုင်ပွဲမှာပါဝင်ပြီးတော့ရှင်ပြိုင်ကြပါတယ်။ဒါကြောင့်မလို့ရှင်ပြိုင်တဲ့ဇပွဲတွေလည်းခမ်းမာတဲ့အဖြစ်ခင်းထားရပါတယ်။ဒီပြိုင်ပွဲမှာရမယ့်စုစည်းကတော့အားလုံးအတွက်စုစုပေါင်းဒေါ်လာ100,000ဖြစ်ပါတယ်။တီရှပ်အနေရောင်တဲ့ဒိုင်တွေလည်းပြိုင်ပွဲမှာပါဝင်သူတွေပွဲစည်းကမ်းနဲ့အညီကစားမကစားခမ်းမာအနှံကိုလိုက်ပြီးတော့ကြည့်ပြီးစောင့်ကြပ်ကြပါတယ်။ပွဲမျိုးစားကတော့အဆင်ဆင်ရှိပြီးတော့ဒီပွဲတစ်မျိုးမှာနိုင်ရင်ဒေါ်လာ100,000ရမှာပါဒီလန်ဒန်မြို့တော်ကပိုကီမွန်ကမ္ဘာချန်ပီယံပြိုင်ပွဲကိုဩဂုတ်လ18ရက်နေ့မှာစတင်ပြီးတော့21ရက်နေ့မှာအဆုံးသတ်သွားတာဖြစ်ပါတယ်အမေရိကန်ပြည်အစုအရှေ့ခြမ်းနယူးဂျာစီပြည်နယ်က New Jersey Lottery Festival of Ballooning မိဘုံပြန်ပွဲတော်ဖြစ်ပါတယ် Laugh at First Flight စီစီချင်းချစ်မိသွားတယ်ဆိုပြီးတော့မြင်မြင်ချင်းချစ်မိရယ်ဆိုတဲ့မူရင်းစာသားကိုပြင်ပြီးတော့ဒီပွဲကိုနာမည်ပေးထားတာပါမိဘုံမြန်အလုံးပေါင်း100လွတ်တင်တာဖြစ်ပြီးတော့ဒီမိဘုံမြန်စီစဉ်တဲ့သူတွေလက်မှတ်ဝယ်ပြီးတော့ live ဆင်းနိုင်ပါတယ်ဇူလိုင်လကမှကျင်းပပြီးစီးသွားတဲ့ဒီမိဘုံမြန်ပွဲတော်ရဲ့လက်မှတ်ဈေးနှုန်းကတော့နေ့ရက်ကို live ပြီးတော့ဒီတစ်ခါစီးရင်လူတစ်ယောက်ကိုဒေါ်လာ250ဒါမှမဟုတ်ဒေါ်လာ295အမြင့်ဆုံးကတော့$315ဖြစ်ပါတယ်မိဘုံမြန်တွေကတော့ပုံစံမျိုးစုံနဲ့ဖြစ်ပြီးတော့တစ်ခုကဆိုရင်တော့135ပေအမြင့်နေသာနေတဲ့နေလုံးပုံကြီးမှာ65ပေအရှိရှိတဲ့နေကမျက်မှန်ကိုတက်ဆင်ပေးထားတာပါ။ကောင်းငင်ပြပြနောက်ခံမှာအယောင်သွေးဆုံပုံစံစုံနဲ့မိဘုံမြန်တွေကိုတွေ့ရပြီးတော့ဘန်နာဝတ်ဝန်မိဘုံမြန်နောက်တော့ဩစတြေးလျကတက်စမေးနီးယားဒက်ဘောင်မိဘုံမြန်တို့လည်းပါဝင်ပါတယ်
မရီတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာပြီးအမေရိကန်တန်ကနေအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်ဝိုင်ယုံမီပြည်နယ်က Republican အောက်လွှတ်တော်အမတ် List Cheney ဟာ Republican ကိုစားပြုအောက်လွှတ်တော်ပနာမရွေးချယ်ပွဲမှာရှုံးနေသွားပါတယ်သမ္မတလောင်းဒေါ်နယ်ထရမ့်ကိုဝေဖန်လို့ရှိတဲ့ List Cheney အနေနဲ့အခုခါသူ့ရဲ့အနာဂတ်နိုင်ငံရေးအခန်းကဏ္ဍပေပုံပင်နှိလျှောက်လာမယ်ဆိုတာနဲ့ပတ်သက်ပြီး Republican တွေရောဒီမိုကရက်တွေကပါစိတ်ဝင်စားနေကြပါတယ်မစ္စတာကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
တခါနဲ့ဆယ်အမေရိကန်သမ္မတရွေးကောက်ပွဲကရက်ကအခုချိန်ထိရိုက်ခတ်ဆဲပါအဲဒီရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကသူသာအနိုင်ရသူဖြစ်တဲ့ဆိုပြီးတော့အထောက်အထားမဲ့ပြောဆိုနေတာတွေကိုလက်မခံကြောင်းပြတသူ Republican လွှတ်တော်အမတ်တွေရဲ့ List Cheney လည်းပါဝင်ပါတယ်အခုခါသူ့ရဲ့ဌာနဖြစ်တဲ့ Wyoming ပြည်နယ်ပါတီကိုစားပြုပနာမရွေးချယ်ပွဲမှာ Republican တွေကြားရေပန်းမစားတော့တဲ့ List Cheney ရှုံးနေသွားပါတယ်ဒါပေမဲ့လည်း Trump အပါအဝင်ရွေးကောက်ပွဲရလက်လက်မခံခြင်းသူတွေရွေးကောက်ပွဲမှာအနိုင်မရအောင်ဟန်တားဖို့နိုင်ငံရေးအဖွဲ့အစည်းတစ်ခုထူထောင်သွားမယ်လို့သူကပြောပါတယ်
We have no chance at
လူပိုကိုတရားကိုအယူမူကိုးကွယ်ဖို့ဖွဲ့စည်းပုံဥပဒေရဲ့အခြေခံမူပါစံတန်ဖို့အခြေခံစည်းမျဉ်းတွေကိုပြစ်ပယ်ပြီးဆိုရင်တော့ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးမရှိပါဘူး။ဘယ်ဘက်ကပဲစဉ်းစားအင်မတန်အန္တရာယ်များပါတယ်
။2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်အောင်မယ်လို့ခန့်မှန်းထားတဲ့ထရမ့်ဟာချေနီရဲ့ပြိုင်ဘက်ဟာရီရဲ့ဟေဂမန်ကိုထောက်ခံခဲ့တာကြောင့်သူဟာ30ရာခိုင်နှုန်းကျော်နဲ့ချေနီကိုအနိုင်ရခဲ့ပါတယ်။ဒီရလက်ဟာ Republican တွေကြားထရမ့်ရဲ့ဩဇာတက်ရောက်မှုကိုပြသလိုက်တာလည်းဖြစ်ပါတယ
် But I did not do this on my own
ဒီလိုအနိုင်ရတာကျွန်မတယောက်ထေချာမဟုတ်ပါဘူး Wyoming ပြည်နယ်မှာသို့တော်အမတ်နေရာလဲတနေရာလဲရှိတာကြောင့်ဒီနေရာကိုရမှဖြစ်မယ်ဆိုတာကိုအလေးထားတဲ့သမ္မတထရမ့်ကိုအလွန်ကျေးဇူးတင်ပါတယ်အစတည်းကပါဝင်ပြီးသူ့ရဲ့ပြည့်ပြည့်စုံစုံထောက်ခံအားပေးခဲ့မှုကြောင့်ဒီညမှာဒီလိုအောင်ပွဲခံနိုင်တာပါ
2024သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဖြစ်သူပါဝင်နိုင်ခြင်းရှိကြောင်းချေနီကအရေးအမွေပြောကြားပါတယ်ထရမ့်ရဲ့လောရက်တွေကိုဖော်ထုတ်ဖို့ဆိုတာထက်အောင်ပွဲခံနိုင်မှုဖြစ်တယ်လို့ဆိုပါတယ
် Any decision that I make
အလုံးကိုအရေးကြီးတဲ့အခုလိုဆုံးဖြတ်ချက်မျိုးချတာရဲ့ရွေးချက်ကအနိုင်ရဖို့ပါကျွန်မဟာအကောင်းဆုံးကိုယ်စားလှယ်လောင်းတစ်ယောက်ဖြစ်မယ်ထင်ပါတယ်
ထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကမာဟီလာကိုဆိုင်ရင်ကို FBI ကဝင်ရောက်ရှာဖွေမှုဟာဝိုင်ယိုမင်းပြည်နယ်ကပနားမရွေးချယ်မှုအပေါ်တက်ရောက်မှုတစ်ခုလည်းဖြစ်နိုင်တာပါ။အခုလိုရှာဖွေမှုနဲ့ပတ်သက်ပြီးတော့အစိုးရနဲ့ FBI အပေါ် Republican တွေကပြစ်တင်ပြီးတော့ထရမ့်ကိုအကာအကွယ်ပေးကြပါတယ်
I think that's why you're seeing
Republican တွေဘက်ကတုံ့ပြန်မှုကိုအဲ့ဒါကြောင့်တွေ့ရတယ်လို့ထင်ပါတယ်။အားလုံးကတသားတည်းဖြစ်သွားပါတယ်။ Trump နဲ့ပတ်သက်ပြီးဘလို့ပဲသဘောထားတွေကွဲပြားပါစေ။ဒါကအရေးမကြီးပါဘူး။မတရားဘူးထင်ကြတာကြောင့်အခုလိုအားလုံးပေါင်းစည်းမိသွားတာပါ
။ Liz Cheney အနေနဲ့သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုရင် Republican အဖြစ်နဲ့လားပုဂ္ဂလိကအနေနဲ့လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ပေါ်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစွာအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍနောက်တစ်ခုကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အခု2022ခုနှစ်ဇူလိုင်လကုန်အထိဆိုရင်နိုင်ငံတဝန်းတိုက်ပွဲပေါင်း 6,600 ကျော်ဖြစ်ပွားခဲ့ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်နဲ့တင်ဆက်ပေးထားပါတယ်ခင်ဗျာ။
2021ခုနှစ်အာဏာသိမ်းမှုလောဒီနှစ်ဇူလိုင်လကုန်အထိနိုင်ငံတော်တိုက်ပွဲ 6,600 ကျော်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေ60ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EU တွေကြားဖြစ်ခဲ့တာပါ။စစ်ကောင်စီနဲ့ PDF တွေကြားဖြစ်တဲ့တိုက်ပွဲပေါင်း 1,900 ကျော်ထက်မနည်းရှိခဲ့ပါတယ်။ EU PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားဖြစ်တဲ့တိုက်ပွဲက820ကျော်ရှိပါတယ်။EU တွေချင်းချင်းတိုက်ပွဲဖြစ်ပွားတာတွေလည်းရှိခဲ့ပြီး48ကြိမ်နဲ့မနည်းဖြစ်ပွားခဲ့ပါတယ်တိုက်ပွဲပေါင်း 6,600 ကျော်ထဲမှာအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့တာပါတနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်ထပ်ဝက်ကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်အကြီးအတွက်အပြင်3,900ကျော်ဖြစ်ခဲ့ပြီးတနိုင်ငံလုံးမှာအများဆုံးပါပဲတိုက်ပွဲအကြီးအတွက်ဒုတိယအများဆုံးဖြစ်ခဲ့တာကစကိုင်းတိုင်းအတွင်းဖြစ်ပါတယ်စကိုင်းတိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲအကြီးအတွက်က640ထက်မနည်းရှိခဲ့ပါတယ်စကိုင်းတိုင်းတွင်နေရာအနှံ့ပြားမှာတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းတွင်မြို့နယ်38ခုထဲက34မြို့နယ်မှာတိုက်ပွဲတွေဖြစ်နေတာပါ။နိုင်ငံအနှံ့မြို့နယ်ချင်းနှိုင်းယှဉ်တော့ပြည်ပြည်နယ်ကဖားပုံမြို့နယ်မှာတိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ခဲ့တယ်လို့ဆိုရပါမယ်။ဖားပုံမြို့နယ်ထဲမှာဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်က3,900ကျော်ရှိပါတယ်။ခုနှစ်ဇူလိုင်လအတွင်းစကိုင်းတိုင်းနဲ့ကချင်းပြည်နယ်မှာစစ်ကောင်စီရဲ့ထိုးစစ်ဆင်မှုတွေမြင့်တက်နေပါတယ်။ဒါကြောင့်ပဲအဲ့ဒီနေရာနှစ်ခုမှာ KNPD ရဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ မန္တလေးမြစ်ကြီးနားမြစ်ရထလန်ပိုင်းအပါအဝင်အဲ့ဒီတဝိုက်ကမြို့နယ်တွေမှာတိုက်ပွဲပေါင်း38ကြိမ်ခန့်မှနေဖြစ်ခဲ့ပါတယ်။ဒီဒေသတွေမှာစစ်ကောင်စီကလေကြောင်းတိုက်ခတ်မှု19ကြိမ်ခန့်မှနေလုပ်ခဲ့ပါတယ
်။ ISV မြန်မာရဲ့မြင့်ကွင်းကျဲမဆုမြအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာမှာခုဆက်ပြီးတော့ကမ္ဘာတလောခရီးသွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီ။ပြည်သစ်နိုင်ငံကိုရောက်လာသူတွေမတော်မဖြစ်သွားကျင်ကြတဲ့ပြတိုက်တွေထဲမှာ Vassal Palace Vasinando ကြီးလည်းပါဝင်ပါတယ်။ပြည်သစ်ဘီရင်အဆက်ဆက်ခန်းနာတဲ့ခန်းနာအောင်ပြင်ဆင်ခဲ့ရတဲ့ Vasinando ကြီးစီကိုမဆုမြမောင်ကကမ္ဘာတလောခရီးသွားအစီအစဉ်ကနေခေါ်သွားပါမယ်ခင်ဗျာ။
ပြင်သစ်နိုင်ငံမှာ18ရာစုလက်ထက်ကအပြောင်းအမြောင်းဆုံးအမှုပညာလက်ရာတွေစုနေတဲ့နေရာကတော့ Versailles နန်းတော်ကြီးဖြစ်ပါတယ်။ပါရီမြို့တော်ရဲ့အနောက်တောင်ဘက်10မိုင်အကွာမှာရှိတဲ့ Versailles ရဲ့မြို့မှာတည်ရှိတဲ့နန်းတော်ကြီးဟာပြင်သစ်နိုင်ငံရဲ့တမိုင်းဝင်အထင်ကရနန်းတော်ကြီးဖြစ်ပါတယ်။1989ခုနှစ်မှာစတင်တဲ့ပြင်သစ်ဒေါ်လာရေးကြီးမတိုင်ခင်16ရောက်မြောက်လူဝီဘရင် Louis the 16th နဲ့မိဖုရား Marie Antoinette တို့လက်ထက်အထိပြင်သစ်ဘရင်တွေနေထိုင်နန်းဆိုင်ခဲ့တဲ့နန်းတော်ကြီးဖြစ်ပါတယ်။မူလတော်ကအထမမြောင်လူရီဘရင်နဲ့မိသားစုအမဲလိုက်အပန်းဖြေခရီးထွက်ရဲ့အနားယူတဲ့ဆန်အိမ်ဖြစ်ပါတယ်။အဲ့ဒီတဲခိုနားနေတဲ့အိမ်ကနေနန်းတော်အဖြစ်အသွင်ပြောင်းဖို့1624ခုနှစ်မှာအထမမြောင်လူရီဘရင်ကပြင်သစ်ဘီတုကအကျော်မော်တယောက်ကိုတာဝန်ပေးခဲ့တာပါ။ဒါပေမဲ့အခုမြင်နေရသလိုအမခန်းကြီးကျယ်ခမ်းနားလွန်းလာတဲ့နန်းတော်ကြီးအဖြစ်တိုးချဲ့ဆောက်လုပ်ခဲ့တာကတော့အထမမြောင်ဘရင်ကြီးရဲ့သားတော် Louis the 14th 14ရောက်မြောက်လူရီဘရင်လက်ထံမှာဖြစ်ပါတယ်။အဲ့ဒီနောက်ပြင်သစ်ဒေါ်လာရေးမတိုင်ခင်အထိနန်းတော်ကြီးမှဆံမြန်းခဲ့တဲ့ဘရင်တွေကပိုပြီးခန်းနာတဲ့ခန်းနာအောင်မွမ်းမံပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။18ရာစုလက်ထက်ပြည်သူကလက်ရာတွေအမှုပညာလက်ရာတွေတန်ဖိုးမပြတ်နိုင်အောင်ရှိတဲ့ Versailles နန်းတော်ကြီးကိုကမ္ဘာအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်အစအဦးကြီးအဖြစ်နဲ့ UNESCO ကသတ်မှတ်ထားတာနှစ်ပေါင်း40ထဲမှနေရှိနေပါပြီ။အခန်းပေါင်း2300ရှိတဲ့နန်းတော်ကြီးကို1839ခုနှစ်မှာပြားရိုက်ကြီးအဖြစ်ဖွင့်လှစ်ခဲ့တာဒီနေ့အထိဖြစ်ပါတယ်။
We had this trip booked 2 years ago and couldn't come to France then for obvious reasons due to the pandemic.
ဒီခရီးထွက်ဖို့လွန်ခဲ့တဲ့နှစ်နေတည်းကဘိုကင်လုပ်ခဲ့ပေမဲ့ကာယောဂါကြီးကြောင့်ပြင်သစ်ကိုမလာနိုင်ခဲ့ပါဘူး။ဒီလာဖို့စောင့်ခဲ့ရတာအခုဆိုနှစ်နှစ်ခွဲလောက်ကြာခဲ့ပါတယ်။အခုတော့အခြေအနေတွေကပုံမှန်အတိုင်းပါပဲ။ကာယောဂါကြီးကြောင့်နှောက်ယှက်ဖြစ်တာမျိုးမရှိတော့ပါဘူး။ဒါမှန်တိုင်းပုံမှန်နေ့တစ်နေ့မှာလမ်းလျှောက်သွားနေရတယ်လို့မျိုးပါ။
ကိုဗစ်ကရောဂါမဖြစ်ခင်က Versailles နန်းတော်ကြီးစီလာလေကြတဲ့ကမ္ဘာလှည့်ဧည့်သည်ကနှစ်ဆယ်တသန်းကျော်ရှိခဲ့တာပါအခု2022ခုနှစ်မှာလည်းဧည့်သည်တွေပုံမှန်နှုန်းလောက်ပြန်လာနေကြတာဖြစ်ပါတယ်လာသမျှဧည့်သည်တိုင်းကနန်းတော်ပြတိုက်ကြီးတွေကဝင်ခွင့်ပေးထားတဲ့အခန်းတွေကိုမြင်တွေ့ရတဲ့အခါမှာခန်းနားလှတဲ့အပြင်အဆင်တွေကိုမယုံနိုင်အောင်ဖြစ်ကြပါတယ
် we did it we were on a tour and had a lovely tour through the all the rooms it was absolutely beautiful
နန်းတော်ကြီးထဲမှာအခန်းတွေအားလုံးကိုအဲလန်းညုံနေနဲ့တွားကြည့်ခဲ့တာပါတကယ်ကိုလှပပြီးမယုံနိုင်လောက်အောင်ကိုအမခန်းခန်းနာပါတယ်အဲ့ဒီချိန်တော့ကသူတို့ဘလို့နေထိုင်ခဲ့တယ်လဲဆိုတာရောနောက်ပိုင်းနိုင်ငံရေးပြဿနာတွေကြောင့်ဘာဖြစ်ခဲ့တယ်လဲဆိုတာတွေကိုပါကိုယ်တိုင်မြင်တွေ့နိုင်တာတကယ်ကိုအံ့အားသင့်စရာကောင်းပါတယ
်ပြင်သစ်ဘရင်တွေမိဖုရားတွေတော်ဝင်မိသားစုတွေနေခဲ့ကြတဲ့အိမ်ခန်းဆောင်တွေဧည့်သည်တော်တွေကိုအဲခန်းတဲ့အဲကမ်းမကြီးတွေကိုအင်မတန်မှအနုစိတ်လာတဲ့ပြင်သစ်အမှုပညာလက်ရာတွေနဲ့အလှဆင်ထားသလိုအခန်းတိုင်းမှာလည်းအဲ့ဒီခေတ်အခါတွေကတန်ဖိုးကြီးရှားပါတဲ့ကမ္ဘာတဝန်းကပစ္စည်းတွေနဲ့ခက်ခက်ညာညာဆင်ရင်ထားပါတယ်။18ရာစုတွေကရှိခဲ့တဲ့လက်ရာတွေကိုဒီနေ့အထိလက်ရမပြတ်အောင်လဲပြလိုက်တောင်းဝင်ရှိသူတွေကအများအားမွတ်မှန်နေကြရပါတယ်။15ရောင်မြောက်လူဝေဘရင်ရဲ့သားတော်အိရှိမင်းသားနေခဲ့တဲ့အခန်း၃ခန်းပါအိခန်းဆောင်ဆိုရင်လာနေချီမွမ်းမံခဲ့ကြတာ2022ဧပြီလကမှပြီးသွားခဲ့တာဖြစ်ပါတယ်။အခန်းထဲကအတုံးဆောင်တွေအားလုံးကို1949ခုနှစ်ထဲကရှိခဲ့တဲ့ပုံစံမျိုးအတိုင်းဖြစ်အောင်အသေးစိတ်မွမ်းမံခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး18ရာစုလက်ထက်ကရိုဂိုကိုဒီဇိုင်းလက်ရာတွေနဲ့ပြင်ဆင်ထားတဲ့အခန်းတွေတိုင်းမှာချိတ်ပဲထားတဲ့ပကြီကားတွေဟာလည်းအဲ့ဒီခေတ်ကလက်ရာအမြောက်ဆုံးပကြီဆရာကြီးတွေရဲ့ပကြီကားတွေဖြစ်ပါတယ်။
On a vu pas mal de tableaux, donc du coup, c'est super grand, donc c'est hyper impressionnant, sont tout petits à côté.
Nan no re ma pji ga ri mya ji twi ya ba re, yan go atin ji sia kaung ma re. Pji ga ji ri pe go ko yauk twa ro, ko wa tei tei le phit twa de lu khan sa ya ba re. A lo wa khan na taup pa ni ro, pyan twa yin naw chuma myet lone ne ma ayang ni let ni au me lu tin ma re.
Versailles nan no ji ha, asao u ji ri de ma re, hla pa khan na ra ma hou phe. Nyasi ta song myin nai ne nan daw u yin ji ri ga le balaw ta gyu ta sai lut tha de le so ra myin na ne tin nai ma de snit ta ja a si yi sai pyo tha de sai so re tip pin ji ri myak khin zain ri lat ya myaw lut tha de ye ban ri ha versain u yin ji ye thu cha mu phit par de u yin ji ne set ni de ye gan ji ye ro ha le ae de ri atwet de ma hoh be de ta gan ri atwet la yaw a pan phie sia nia ri phit ni ba de.
Aujourd'hui, je suis venue rejoindre mon copain qui m'a fait une surprise. Du coup, il m'a emmené au château.
Jama tenge jing a jama o surprise lo piro di Versailles nan no go kho la lo di go yau la ra ba. Rand new na ma ro dilaw khan na ji che de nan no ji myo ma shi u le. Mani gre ga jama ro yau piro nia tot tot myan myan go twa le ni ra ba. Di ma ro hla lun lo la le ya ju nat ba de.
Aku ne nwe ya di la re ma di go la le ni ja de ae de re ator le pyan myan la ni da. Tat tan ni ba shi ni bi lo Versailles nan no pyai ta win shi tu re ga pyo ba de.
Et bien, comme vous pouvez le constater aujourd'hui, avec ce beau temps, nous avons des visiteurs et nous ne pouvons que nous en réjouir.
ဒီကနေ့ဆိုရာဒီကလူကလည်းကောင်းတော့ဧည့်သည်တွေလာတဲ့နေကြတဲ့နှုံအရနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်အတွက်ဧည့်သည်စုစုပေါင်းတသန်းလောက်လာမယ်လို့တွက်ထားပါတယ်နှစ်ထောင်တစ်ဆယ်ကိုခုနှစ်တုန်းကတော့လာလေသူတသန်းကျော်ပါတယ်ဖာဆိုင်နန်းတော်ဆိုတာသမိုင်းဝင်ဧည့်သည်အများကြီးလာတဲ့နန်းတော်ဖြစ်တာမို့အခုလောက်ပမာဏနဲ့ဧည့်သည်တွေပြန်လာနေကြတာကိုသိဝန်တာကျင်နိုင်ရပါတယ်
တော်ဝင်အမဲလိုက်နေရာကနေပြင်သစ်ပြင်တွေနန်းဆိုင်တဲ့နေရာအဲဒီကနေမှဒီကနေ့ပြလိုက်ဖြစ်နေတဲ့ဖက်ဆိုင်နန်းတော်ကြီးဟာပြင်သစ်နိုင်ငံရဲ့တမိုင်းရင်ကျင်းမှုနဲ့အမှုပညာတွေစုစည်းနေတဲ့နေရာကြီးဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မောင်ပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တော်ရရှင်တို့နားဆင်နေကြတာကတော့ VOA American တန်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင
်ဗျ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်စစ်ကောင်စီတရားရုံးတရုံးကနေအကျဉ်းချနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုလေးမှုအတွက်နောက်ထပ်ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအပြတ်အသတ်အနိုင်ရခဲ့ပြီးနောက်2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးပြီးချင်းမှာပဲဒေါက်အောင်ဆန်းစုကြည်ကိုဖမ်းဆီးခဲ့တာပါအခုနောက်ဆုံးစီရင်ချက်ချမှတ်တာနဲ့ဆိုရင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုထောင်ဒဏ်စုစုပေါင်း18နှစ်အပြစ်ပေးထားပြီးဖြစ်ပါတယ်နောက်ထပ်အမှုကိုမှုဆွဲချက်တင်ထားတဲ့အတွက်ထောင်ဒဏ်စုစုပေါင်း122နှစ်အထိအများဆုံးအပြစ်ပေးခံရနိုင်ပွဲရှိပါတယ် AAPPB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့မှတ်တမ်းအရစစ်အာဏာသိမ်းမှုကိုစန့်ကျင်လို့အဖမ်းခံခဲ့ရသူ1000ကျော်ထဲမှာဒေါအောင်ဆန်းစုကြည်လည်းပါဝင်ပါတယ်စစ်အာဏာရှင်စန့်ကျင်သူ12000ကိုအခုထိထိန်းသိမ်းထားဆဲဖြစ်ပါတယ်အထိန်းသိမ်းခံထားရသူအများစုဟာ ညင်ပန်းနှိပ်စက်ခံကြရသလိုစစ်တပ်ကဖွဲ့စည်းထားတဲ့တရားရုံးတွေမှာခုခံဖို့ရှေ့နေတွေနဲ့အများပြည်သူပါဝင်ခွင့်မပေးတဲ့တရားခွင်တွေကနေထောင်ဒဏ်အပြစ်ပေးနေတာဖြစ်ပါတယ်။ AAPP မှတ်တမ်းတွေအရပြစ်ဒဏ်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုဝေးလံတဲ့အကျဉ်းထောင်တွေကိုပြောင်းလိုက်တဲ့အတွက်မိသားစုတွေထောင်ဝင်စားတွေ့ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူကိုကျော်မင်းယူခေါ်ကိုချင်းမီနဲ့ Hip Hop အဆိုတော်လည်းဖြစ်လွတ်တော်အမတ်လည်းဖြစ်သူကိုဖြိုးစရာတော်အပါအဝင်တက်ကြွလှုပ်ရှားသူ၄ဦးကိုဇူလိုင်လအတွင်းကကွပ်မျက်ခဲ့ပြီးနောက်ထပ်သေးတမ်းအပြစ်ပေးထားသူတွေကိုထပ်ပြီးကွပ်မျက်မယ်လို့စစ်ကောင်စီကခြိမ်းခြောက်နေပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသေတမ်းပေးခံရသူနိုင်ငံရေးအကျဉ်းသား80ကျော်ရှိသွားပါပြီ။စစ်ကောင်စီကသတင်းမီဒီယာသမားတွေကိုလည်းပြစ်မှတ်ထားတိုက်ခိုက်နေပါတယ်။လူအခွင့်ရေးအဖွဲ့တွေရဲ့မှတ်တမ်းအရသတင်းတောက်55ယောက်ထက်မနည်းအဖမ်းခံထားရတယ်လို့ဆိုပါတယ်။မဲခေါင်တဲ့အေဂျင်စီရဲ့သတင်းထောက်ကိုမမောင်ညိုကိုစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေကိုဓာတ်ပုံရိုက်တာနဲ့အင်တာဗျူးတဲ့အတွက်အကြမ်းဖက်ဥပဒေနဲ့အရေးယူပြီးဇူလိုင်လတုန်းကထောင်ဒဏ်6နှစ်အပြစ်ပေးလိုက်ပါတယ်။ဒါအပြင်ဂျပန်မှတ်တမ်းရုပ်ရှင်ရိုက်ကူးသူထူရိုကူဘိုတာကိုလည်းအများပြည်သူစူပူအောင်လှုံ့ဆော်မှုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထားပြီးထောင်ဒဏ်9နှစ်အထိအပြစ်ပေးခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုမတရားသဖြင့်ဖမ်းဆီးတာတရားစွဲဆိုတာနဲ့ပြစ်ဒဏ်ပေးတာတွေဟာတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးကိုစော်ကားမော်ကားလုပ်လိုက်တာပဲဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီနီးကျရွေးကောက်ခံတာဝန်ရှိပုဂ္ဂိုလ်တွေနဲ့နိုင်ငံသားတွေအပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်ရပ်ပြီးလူသားချင်းစာနာမှုအကူအညီပေးနိုင်ရေးလမ်းဖွင့်ပေးဖို့နဲ့မြန်မာဒီမိုကရေစီရေးလမ်းမှန်ပေါ်ပြန်ရောက်အောင်ထိန်းသိမ်းဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းနေကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်တရချင်အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးVOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရခင်ဗျာ။ VOA American တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာအပြင် YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါရခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမအီတန်စင်ကတင်ပြပေးပါဦးမယ်ခင်ဗျာ
။ယူကရိန်းရဲ့သားနဲ့အစိုးရအခြေခံအဆောက်အုံတွေကိုလာမယ့်ရက်ပိုင်းမှာရုရှားဘက်ကပို့ပြီးတော့တိုက်ခိုက်တာတွေလုပ်နိုင်တဲ့အကြောင်းမျိုးတော် Kiev ကအမေရိကန်တယုံကသတိပေးထားပါတယ်။ဩဂတ်လ24ရက်မနေ့ကမှကြာရောက်မယ်။ယူကရိန်းလွတ်လပ်ရေးနေ့မှာရုရှားဘက်ကတိုက်ခိုက်မှုတွေပို့တိုးပြီးတော့လုလာနိုင်တဲ့အကြောင်းယူကရိန်းသမ္မတ Volodymyr Zelensky ကလည်းသတိပေးထားပါတယ်။တန်နိုင်လို့ရှိရင်အမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံတွေကနေထွက်ခွာကြဖို့လေအမေရိကန်တယုံကသတိပေးထားတာပါ။ဩဂတ်လ24ရက်နေ့မနေ့ကပုံတူးနေအားဆိုရင်ဆိုဗီယက်ပြည်ထောင်စုမှအုပ်ချုပ်မှုအောက်ကနေပြီးတော့ယူကရိန်းနိုင်ငံလွတ်လပ်ရေးရတဲ့32နှစ်ပြည့်တဲ့အပြင်ယူကရိန်းကိုရုရှားကျူးကျော်လာတဲ့6လပြည့်နေဖြစ်ပါတယ်။တချိန်တည်းမှာပဲဥရောပတိုက်ရဲ့အကြီးဆုံးအနုမြူတပ်ပေါင်းပိုရှိရာဇာပိုရီးဇီးယားအရက်နာမှာရုရှားတပ်တွေကလေကြောင်းတိုက်ခိုက်မှုတွေပါလုပ်နေပြီးတော့တိုက်ပွဲတွေဆက်ဖြစ်နေတဲ့ပုံမှာဆွေးနွေးမှုတွေတိုးနေတဲ့အကြောင်းယူကရိန်းစစ်တပ်ကအင်္ဂါနေ့ကပြောပါတယ်။ကလတ်သမကတွင်မှုကျဲမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာခီးစဉ်နဲ့ရောက်ရှိနေပြီးတော့ရေဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းကိုဒီနေ့တွားရောက်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကလတ်သမကမဟာမင်းကြီးရုံး UNHCR ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒုက္ခသည်တွေလက်တလုံးနေထိုင်ရတဲ့အခြေအနေနေရပြင်းရင်အနာဂတ်မျှော်လင့်ချက်တွေပြည့်ဝနားလည်နိုင်မှုအတွက်ဒုက္ခသည်တွေနဲ့ကလတ်သမကအထူးကိုယ်စားလှယ်နိုလင်းဟေစာကိုတိုင်တွေ့ဆုံသွားမယ့်အကြောင်းခီးစဉ်မှာလိုက်ပါလာတဲ့ UNHCR ပြန်ကြားရေးတာဝန်ခံRegina Della Portella ကပြောပါတယ်2019ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကြောင့် Ranger ဒုက္ခသည်တန်းနေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ငါးနှစ်ပြည့်ချိန်မှာအထူးကိုယ်စားလှယ်နှုံးလင်းဟေစာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာလေးဖြစ်ပါတယ်မြန်မာနိုင်ငံမှာထိမ့်သိမ်းခံနေရတဲ့ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုးရူကူဘိုတာနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံတမန်ကြီးတို့တယ်လီဖုန်းဆက်သွယ်စကားပြောဝင်ရတဲ့အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိတယောက်ကပြောတာကိုတာမနီချီသတင်းမှကြေညာထားပါတယ်။တိုးရူကူဘိုတာဟာဒီကျန်းမာရေးအခြေအနေကောင်းမွန်တဲ့အကြောင်းနဲ့သူ့ပေါ်မှာမတော်မတရားလုပ်တာဘာမှမရှိတဲ့အကြောင်းပြန်ပြောခဲ့တယ်ဆိုပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနအရာရှိရဲ့ပြောကြားချက်ကိုသတင်းစာမှာဖော်ပြထားပါတယ်။
တဲ့အချင်းချုပ်ကိုမအိတ်တန်စင်ကတင်ပြပေးခဲ့တာပါခင်ဗျာ ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျင်းပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.